Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်မတ်လ18ရက်တောက်ကြနေ့ညနေပဲ VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါတော်သားရှင်များရှင်။ဒီကနေ့ညနေခင်သတင်းတွေကိုမအီတန့်စင်နဲ့ကျမနန်းလောက်လို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာတကြစိတ်ရှည်တည်ခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်လို့စီးရေးအရာအရေးယူဖွယ်ပဲကျန်တော့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါရယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ဝါရှင်တန်မြို့တော်သမ္မတအိမ်ဖြူရောမှာတွေ့ဆုံဖို့ရှိပါရယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘဟုဥပဒေအကြံပေးတရားလွတ်တော်ရှင်နေဦးကိုနေလောက်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံရတဲ့ကြီးလင်းတဲ့တန်ရာရှိသူ၃ဦးကိုဒီကနေ့မနက်ပဲရန်ကုန်မှာတရားရုံးထုတ်ခဲ့ပါရယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို။
ကောင်းပါပြီရှင်အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးဦးကိုနေကိုလောက်ကျန်တက်ဖြတ်သူအဖြစ်တန်တရားရှိခံထားရသူတွေကိုဒီကနေ့ရုံးထုတ်တဲ့အခြေအနေဘယ်လိုရှိပါလဲ
။ဒါတရားစီရင်ဆိုင်ရာပြည်သူ့အင်အားကိုမရိုးထွေးတဲ့ကြိုးပဲ။
တရလိုရှိနေဦးနေလာရဲ့ရုံးထုတ်တဲ့အခြေအနေပေါ်မှာသုံးသပ်ချက်နဲ့အတူနားဆင်ရပါမယ်။တိုက်ပွဲမငြိမ်သက်သေးတဲ့ကိုကန့်အခြေအနေကြောင့်တရုတ်မြန်မာနယ်စပ်ဒေသရဲ့ကုန်သွယ်ရေးလက်ရှိအခြေအနေနဲ့အတူမနေ့ကဝါရှင်တန်မြို့တော်ကငြိမ်းချမ်းရေး Institute မှာ Peace and Conflict in Burma မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြည်ပခါဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုလည်းပြောပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအီတန်စင်တို့ကကြေညာပါမယ်ရှင်။
မြောက်ကိုရီးယားပေါ်မဟာဗျူဟာကြကြစိတ်ရှည်တည်ခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စီးရေးအရာအရေးယူဖို့နီလနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရာအလားအလာကောင်းနေတဲ့အနာဂတ်ကိုဖန်တီးဖို့တခုတီတော်နီလန်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပယ်ထိန်တပ်ဒုံးကြီးစမ်းသပ်ပြုလုပ်မှုတွေနဲ့လူအစုလိုက်အပြုံလိုက်တေးစေတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွံ့လို့ရမယ်ဆိုတာနားလည်ရလိမ့်မယ်လို့လည်းဝန်ကြီး Tillerson ကတောင်ကိုရီးယားနိုင်ငံ Seoul မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရန်ပြောင်စင်းနဲ့ပူရဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတယ်လက်ဆန်ကအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မယ့်နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောပါရယ်။အရှနိုင်ငံတွေကိုခီးထွက်နေတဲ့နိုင်ငံခြားရေးဝန်ကြီးတယ်လက်ဆန်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်ကိုကာကွယ်ဖို့တန်မာနီးနဲ့နေ့20ကျော်ချီကပ်လာတာမအောင်မြင်တဲ့အတွက်တခြားနည်းလမ်းတစ်ခုနဲ့လှုပ်ဖို့လိုနေပြီလို့လည်းဂျပန်နိုင်ငံမှာဂျာရာပရင်းနေကပြောပါရယ်အရှဒေသကိုလာရောက်ရတဲ့အကြောင်းရင်းထဲမှာဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ရှစ်ဆက်အမြင့်ချင်းဖလှယ်ဖို့တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လည်းသူကပြောပါရယ်အရှဒေသနောက်ဆုံးခီးစဉ်ဖြစ်တရုတ်နိုင်ငံကိုဝန်ကြီးတယ်လက်ဆန်ခီးဆက်မှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါရယ်
နယူးယောက်မြို့ကသမ္မတ Trump ပိုင်နဲ့ Trump Tower အစအဦးကြီးတွေကဖုန်းလိုင်းတွေကိုသမ္မတဟောင်းအိုဘားမားကကြားကခိုးနှောက်ထောင်ခဲ့တယ်ဆိုရဲသမ္မတ Trump ရဲ့ဆွဆွဲချက်အတွက်အထောက်ထားရလုံးဝမပြနိုင်သေးပေမဲ့လည်းသမ္မတရဲ့ပြောကြားချက်အတိုင်းလိမ်ပြူတော်ကဆက်လက်ရည်တည်နေပါတယ်ဖုန်းခိုးနှောက်ထောင်တဲ့အဖြစ်ပြန်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုလုံးရဲ့ထောက်လှမ်းရေးကော်မတီဝင်ထိတ်တန့်လွှတ်တော်အမတ်တွေကပြောခဲ့တဲ့တိုင်အောင်သမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေလဲဆိုတာကိုဂျန်တရီနေ့ကအင်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။အထက်လွှတ်တော်ကော်မတီမှာပြောကြားခဲ့တဲ့ကိစ္စတွေကိုသတင်းတောက်တွေကပုံဖော်ရေးသားရမှာလိုရာဆွဲဖော်ပြခဲ့တယ်လို့အင်ပြူတော်ပြောခွင့်ရ Sean Spicer ကဆွဆွဲပြောခဲ့ပါတယ်။စောင့်ကြည့်ထောက်လန်းမှုနဲ့ပတ်သက်တဲ့သက်ဆိုင်ရာသတင်းချက်လက်အားလုံးကိုတော့ concrete လွှတ်တော်ကပေးရသေးဘူးလို့ Mr. Spicer ကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ္တမိတ်တစ်ကိုပြည်ထောင်စုတရားသူကြီးနှစ်ဦးကယာယီဆိုင်ခံလိုက်တဲ့အပေါ်အယူခံဝင်သွားမယ်လို့အင်ဖြူရောပြောခွင့်ရ Sean Spicer ကပြောပါရယ်။သမ္မတအမိတ်တစ်ထက်မှာမွတ်စလင်အများစုရှိတဲ့နိုင်ငံ6ခုကလူတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ထားတာပါ။တရားသူကြီးနှစ်ဦးရဲ့လောက်ရမှာချိုးရင်းချက်တွေရှိနေတယ်လို့အင်ဖြူရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဂျာရာဘရင်းနေမှာ Sean Spicer ကပြောပါရယ်။သမ္မတ Donald Trump ကတော့လိုအပ်ရင်အမြင့်ဆုံးတရားရုံးထိတက်ပြီးအယူခံဝင်သွားမယ်လို့ဆိုပါရယ်။တမ်းမြင့်ချက်အစ်ကဂျာရာဘရင်းနေညတကောင်မှာစပြီးအသက်ဝင်တာဖြစ်ပေမဲ့ပြည်ထောင်စုတရားသူကြီးနှစ်ဦးကဒုတိယအကြိမ်ထုတ်ပြန်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကတ္တမိတ်အသစ်ကိုဆန့်ကျင်ပြီးယာယီဆိုင်ခမိတ်ကိုကြိုတင်ထုတ်ပြန်လိုက်တာပါအစိုးရအနေနဲ့ဘာသာရေးအပေါ်အခြေခံတဲ့လောက်ရတွေကိုဆောင်ရွက်ခွင့်မရှိသေးဘို့အခြေခံဥပဒေကပြဋ္ဌာန်းထားတာကိုသမ္မတရဲ့အမိတ်ကချိုးဖောက်ရရောက်နေတယ်ဆိုပြီးဟာဝိုင်ယီပြည်နယ်ကပြည်ထောင်စုတရားသူကြီး Derek Watson ကပို့ထုံးနေမှာဆုံးဖြတ်ခဲ့တာပါသမ္မတ Trump ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာအမေရိကန်နိုင်ငံကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပူးပြီးတော့နောက်ပိုင်းမှာတော့ဒီမူဝါဒအစားအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတကာကလာတဲ့သူတွေကို အစွန်းရဝါရီတွေဟုတ်မဟုတ်စီစစ်ရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့တာပါတမနာထရန့်အစိုးရကတော့လူဝင်မှုကတ်တမိတ်ဟာအကြမ်းဖက်ဝါဒချိန်ချမှုအန္တရာယ်ကိုဟန်တာဖို့မရှိမဖြစ်လုပ်ဖို့လွှဲတဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောဆိုထားပါတယ
်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အမေရိကန်တမနာဒေါ်နယ်ထရမ့်တို့ဒီကနေ့မှာဝါရှင်တန်ဒီစီမြို့တော်မှာတမနာအင်ပြီတော်မှာတွေ့ဆုံကြဖို့ရှိပါတယ်အစတုန်းကတော့ခေါင်းဆောင်နှုတ်ဦးတို့ကဒီတဲ့တင်ပတ်အစောပိုင်းမှာတွေ့ဖို့စီစဉ်ခဲ့တာပါဒါပေမဲ့အမေရိကန်ပြည်အောင်စုအရှိချမ်းမှာနှင်းမုံတိုင်းကြားရောက်ခဲ့တာကြောင့်သူတို့တွေ့ဆုံမဲ့အစီအစဉ်ကိုရက်ရွှေ့ဆိုင်ခဲ့ရပါတယ်ဒီကနေ့တွေ့ဆုံမှုမှာတော့ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာထရမ့်မထင်မဖက်အနိုင်ရခဲ့ခြင်းကစလို့နိုင်ငံခေါင်းဆောင်နှစ်ယောက်ပထမဆုံးတွေ့ဆုံကြမှာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်တုန်းကထရမ့်ကဂျာမနီဝန်ကြီးချုပ်ရဲ့ဒုက္ခသည်လက်ခံမှုတွေနဲ့ပတ်သက်ပြီးဆိုရတဲ့မှားယွင်းမှုလို့ဆိုပြီးတော့ဝန်ကြီးချုပ်မာကဲကဂျာမနီနိုင်ငံကိုပျက်စီးအောင်လုပ်နေတာလို့ဝေဖန်ခဲ့ပါတယ်ဂျာမနီအပါအဝင်နေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးဆိုင်ရာကုန်ကျစရိတ်တွေအတွက်အပေါ်မူကြခံတဲ့တယ်လို့လည်းထရမ့်ကပြောခဲ့တာပါဥရောပမှာအချိန်ဝါကြီးတဲ့ပုဂ္ဂိုလ်တဦးဖြစ်တဲ့မာကဲဟာဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူတွေအပေါ်ထရမ့်ကပြည်ဝင်ခွင့်ကန့်သက်တာကိုဝေဖန်သူဖြစ်ပါတယ်ထရမ့်ရဲ့ပြည်ဝင်ခွင့်တတ်ကန့်သက်မှုတွေကိုမေဂန်တရားရုံးကလည်းကန့်ကွက်ဟန်တာထားပါတယ်ဒီကနေ့ခေါင်းဆောင်နှစ်ယောက်တွေ့ဆုံချိန်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်လို့ဘလို့အကောင်းဆုံးကင်တွယ်နိုင်မလဲဆိုတာကိုမစ်မာကဲထံကနေသမ္မတထရမ့်ကအကြံဉာဏ်တားယူနိုင်ပွဲရှိတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကခန့်မှန်းကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေလှုပ်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်ရရှိသူ၃ဦးဖြစ်တဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာယုံထုတ်ခဲ့ပါရယ်ပထမဆုံးအကြိမ်ယုံထုတ်ချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလထဲရန်ကုန်လေစိတ်မှာတနက်နဲ့အနီးကပ်ပြစ်ခတ်တပ်ဖြတ်ခဲ့မှုအတွေ့လူတက်မှုအပါအဝင်ရာဇဝတ်မှုဆွဲချက်တွေကိုတရားရုံးကဖတ်ပြခဲ့ပါရယ်လှုပ်ကြံတပ်ဖြတ်ဖို့အဓိကခိုင်စေခဲ့သူအဖြစ်လုံခြုံရေးအာဏာပိုင်တွေကတန်ရရှိနေတဲ့အငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်ကတော့လွတ်မြောက်နေဆက်ဖြစ်ပြီးရဲတပ်ဖွဲ့ကအလို့ရှိနေပါတယ်ဒီကနေ့တရားခွင်မှာအမှုတွေတွေကိုအကျိုးဆောင်ပေးမဲ့ရှေ့နေရရဲ့အမည်စင်းတွေကိုတင်သွင်းခဲ့ပေမလို့တပ်ဖြတ်မှုကိုကျူးလွန်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်အတွက်ရှေ့နေမရှိသေးတဲ့အတွက်အစိုးရရှေ့နေကအကျိုးဆောင်ပေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်မှာအသက်ခံခဲ့ရတဲ့ရှေ့နေဦးကိုနေဟာ NLD ရဲ့ထိပ်တန်းဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွေမှာအထူးအကြံပေးနေသူဦးဖြစ်တာကြောင့်လှုပ်ကြံမှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကမြင်နေကြတာပါ။ဒါပေမဲ့လည်းလုံခြုံရေးအာဏာပိုင်တွေကတော့အမှုနဲ့ပတ်သက်လို့ကနဦးတွေ့ရှိချက်တွေအရတပ်ဖြတ်မှုဟာပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။ရှေ့တပတ်တောက်ကြနေမှာသူတို့ကိုနောက်တစ်ကြိမ်ယုံထုတ်မှာဖြစ်ပါတယ်
။ Israel စစ်တိုက်လေရင်ဒစည်းကိုပြစ်ချခဲ့ပြီးတော့နောက်ဒစည်းကိုလည်းထိမှန်ခဲ့တဲ့အကြောင်းကို Syria ကပြောဆိုခဲ့ပေမဲ့လည်း Israel ကတော့ Syria နိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တဲ့စစ်လေရင်တွေအားလုံးဘေးကင်းစွာပြောင်းရောင်းလာတယ်လို့တောက်ကြနေမှာတုန်းကပြောပါတယ်။ Israel ဘက်ကတော့ဘာကိုပြစ်မှတ်ထားခဲ့လဲဆိုတာကိုမပြောခဲ့ပေမဲ့ IS တို့ကိုထောက်ပံ့တဲ့အကြမ်းဖက်တိုက်ခိုက်မှုအနေနဲ့အစ္စရေးတိုက်လေယာဉ်တွေဟာပယ်မီယာဒေသနာကစစ်စခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ CIA ကပြောပါရယ်စစ်စင်ရေးတွေလုတ်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီတစ်ချိန်ပဲရှာရှာပါပါသတင်းထုတ်ပြန်ခဲ့တာပါမတ်လ18ရက်နေ့ညကအစ္စရေးစစ်တိုက်လေယာဉ်တွေက CIA နိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်းနဲ့စစ်စင်ရေးတွေပြီးမှ CIA ကဒုံးခွင်းထုံးတော်တော်များများပြစ်လုတ်ခဲ့ပေမဲ့အစ္စရေးလေကြောင်းယံကာကွယ်ရေးစနစ်ကမစ်ဆိုင်းတုံးတစ်စီးကိုကြားဖြတ်ပြစ်ချခဲ့ကြောင်းကိုကြေညာချက်မှာဖော်ပြချပါရယ်ဒီစစ်စင်ရေးတစ်လျှောက်အစ္စရေးစစ်လေယာဉ်တွေနဲ့ရဲသားတွေကိုထိခိုက်မှုမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်။ Israel ဘက်ကတော့ဒီလုပ်ရက်နဲ့ပတ်သက်ပြီးတရားဝင်တိတိကျကျထုတ်ပြန်တာမျိုးမရှိသေးပါဘူး။တောက်ကြနေမနဲ့အစောပိုင်းတုန်းကတော့ Israel နိုင်ငံရဲ့ Jordan တောင်ကြားဒေသခံတွေကိုလေကြောင်းတိုက်ခိုက်မှုအန္တရာယ်အတွက်အော်အော်ဆွဲသတိပေးမှုတွေလုပ်ခဲ့ရပါသေးတယ်
။ Syria နိုင်ငံမြောက်ပိုင်းတပုန်အဖွဲ့တွေထိန်းချုပ်ထားတဲ့ကျေးရွာတစ်ခုမှာရှိတဲ့ Bleed ခုကိုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်လူ40ယောက်သေဆုံးပြီးအတော်များများဒဏ်ရာရရှိခဲ့ကြတဲ့အကြောင်း Syria လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ Aleppo ခရိုင် Janet အရပ်မှာဖြစ်တဲ့ဒီလေကြောင်းတိုက်ခိုက်မှုကိုဘသူကလုပ်တာလဲဆိုတာမပြောနိုင်သေးဘူးလို့လည်းလက်နက်အခြေစိုက်တီအဖွဲ့ကပြောပါရယ်အမေရိကန်စစ်ဘက်ကတော့အဲဒီဘလီနဲ့တိတ်မဝေးတဲ့ဆီးရီးယားမြောက်ပိုင်းကအယ်ကိုင်ဒါစစ်သွေးကြွအဖွဲ့တို့ကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြောပါရယ်ဘလီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတော့မရှိပေမဲ့သူတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အယ်ကိုင်ဒါတွေအစီအဝေးကျင်းပနေတဲ့အဆောက်အဦကတော့အဲဒီဘလီကနေပေ90အကွာလောက်မှရှိတယ်လို့ကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနပြောခွင့်ရဗိုလ်မှူးကြီးဂျွန်သောမတ်စ်ကပြောပါရယ် အဲ့ဒီဒေသဟာဆီးရီးယားနဲ့ရုရှားစစ်တပ်တွေရဲ့လေကြောင်းတိုက်ခတ်မှုတွေရှိတဲ့နေရာလေးဖြစ်ပါတယ်။ညနေပိုင်းဝတ်ပြုတ်ဆူတောင်းသူတွေပြည်နေတဲ့အချိန်မှာတိုက်ခတ်ခံရတာဖြစ်ပြီးလူ100ကျော်ဒဏ်ရာရရှိပြီးတော့ပျက်စီးသွားတဲ့ဗလီထဲမှာပိတ်မိနေသူတွေအများပြားရှိခဲ့တယ်လို့လည်းဆီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်။ Damascus မြို့တော်ဆီးရီးယားပဋိပက္ခစတင်တဲ့6နှစ်ပြည့်အချိန်မှာလုံနေချိန်အသေးခံဘုံခွဲတိုက်ခတ်ရတာကြောင့်လူပေါင်း330ထက်မနည်းသေဆုံးခဲ့ရပြီးနောက်တစ်နေ့မှာပဲဒီလေကြောင်းတိုက်ခတ်မှုဖြစ်ခဲ့တာပါ
။ပြန်ပြီးဆွတ်ခံရတဲ့ Aris 13ရေနံတင်တင်မောနဲ့ဒီပြည်လင်ကနိုင်ငံသားတင်မောသား၈ယောက်ကိုပြန်ပေးငွေနဲ့တောင်းဆိုချက်တစုံတရာမရှိပဲဆိုမာလီပင်လယ်သမားတွေကပြန်လှုပ်ပေးလိုက်ပါတယ်။ပင်လယ်သမားတွေနဲ့ Marine တပ်ဖွဲ့တွေကြားပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းကြာသပတေးနေ့မှာပဲ Marine တပ်ပင်လယ်သမားတွေနဲ့ဒေသခံလူကြီးတွေကြားအပြင်းထန်ညှိနှိုင်းဆွေးနွေးပြီးတော့ပြန်လှုပ်ပေးလိုက်တာလည်းဖြစ်ပါတယ်။ပြန်ပေးဆွဲခံရတဲ့တင်မောကိုဂရုဆက်လီဒဇင်းနဲ့ရိတ်ခါဖြည့်ဖို့လုပ်နေစဉ်ရေတက်နဲ့ပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆိုမာလီရဲ့နိုင်ငံဒေသခံ2ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။
တောက်ကြတဲ့ညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလောက်ကျန်တက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံထုတ်ခဲ့ပါတယ်။ရှေ့နေဦးကိုနီတည်ဆုံးခဲ့တာ2လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးကိုနီကိုလောက်ကျန်တက်ပြတ်မှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှပူးပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းတဲ့ဈေးအဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့၃ဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးခင်မောင်ထေကပြောပြပါတယ်
။ဟိုလူသားမှု300နဲ့ဆွဲထားတယ်။မြင်းဆောင်34ပါတယ်။300နဲ့မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်းဂျန်တဲ့တရားခဏနေလဲထပ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်။ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွဲထားတာပေါ့နော်တရားခံကိုထွက်ပြေးဖို့တင်းချောင်မှုအပိကူညီတယ်ဆိုတဲ့ပုံမှန်နဲ့ပေါ့နော်ကြည်လင်းကို334နဲ့ဆွဲတယ်လို့ဂျန်နဲ့လူတွေပေါ့နော်ခုနဦးအောင်စောထွန်းကလည်းပြီးဂျန်နဲ့လူတွေကိုလည်း334နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ပါလက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာတနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ကိုင်းနေစသဖြင့်ဒီအကြောင်းအရာတွေပ
ါပြီးခဲ့ဖေဖော်ဝါရီ25ရက်နေ့ကပြည်ထောင်စုဝန်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥက္ကုဏီလုံကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှ302လက်နက်ဥပဒေပုံမှ19စလဝကအဥပဒေပုံမှ73အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှ302လက်နက်ဥပဒေပုံမှ19စဇေယျဖြိုးကိုတော့ရာဇသက်ကြီးပုံမှ302ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးပုံမှ420နဲ့468ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှ302စတဲ့ပုံမှအသီးသီးတွေနဲ့မှုကင်းရဲတပ်ဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်ဥက္ကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမည်ကိုခုလိုပြောပြပါတယ
်ဒီအဲ့ဆိုတော့သူကအတုခုလုံးတစ်ခုနေတယ်ဒီအကြီးကြီးဟိုတော့ဘာထိုင်နေပစ္စုံဖွဲ့ပြီးတော့ဆက်ဖြစ်နေပါတယ်ဟိုဒီဟိုကြီးတဲ့ခါကျတော့ဒီဟိုဟာကျွန်တော်အဓိကကြတဲ့ဒေသဟောဖမ်းမမိသေးဘူးပေါ့နော်ဟိုအဓိကကြီးဥက္ကုဏီအတွက်တရားစင်တိုင်ကြီးပေါ့ဗျာအဲ့ဒီအတွက်ကိုကျွန်တော်ကဆက်တင်ပြီးတော့ကျူပန်နေပါတယ်ဟုတ်ကဲ့ဒါတရားစီရင်ဆိုင်ကပြဿနာနဲ့ဒါဟောမရောဆွေးရတဲ့ကြိုးပဲဆိုတော့ဒါကျွန်တော်ကတရားစီဖွဲ့ရတော့ဥပဒေကြီးတစ်သစ်စီမှုဆောင်ရည်နေတာတွေ့ရတယ်လို့ပြောပြရအောင်။အခုတည်းကအမှုကိုကျွန်တော်စပြီးတော့ဆေးရတဲ့အတွက်ကိုကျွန်တော်စတင်ကြည့်ရတဲ့အစီအစဉ်ရှိပါသေးတယ်။တရားစီရင်ရတယ်ပေါ့။ဒီလိုဖွဲ့စည်းထားတဲ့တရားရုံးနေရာနေပြီးတော့ဒီဟုတ်ကိုပြောတာစီရင်မယ်လို့ကျွန်တော်တို့ကယူဆပါတယ
်။ဒီကနေ့တရားခွင်မှာအမှုသည်တွေကိုအကျိုးဆောင်ပေးမဲ့ရှင့်တွေရဲ့အမြင်စင်းကိုတင်သွင်းခဲ့ကြပေမဲ့တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအတွက်ရှေ့နေမရှိသေးတာမို့ အစိုးရဘက်ကအစိုးရရှေ့နေအကျိုးဆောင်ပေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှေ့နေဥက္ကိုနီဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်သုံးသပ်နေကြပါတယ်။ဒါပေမဲ့လေလုံးကြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးတွေးရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ယုံချင်းကိုတော့ရှေ့တည်င်းဘက်တောက်ကြနေမှာပြုတ်လုသွားမှာဖြစ်ပါတယ်ရှင်။
မိခပြောပြခဲ့တာပါရှင်စပိုင်းဆိုင်ရာချုံရင်ချက်ကြောင့်အတန်ဖိုင်းအစင်မပြေဖြစ်တာကိုတော့နုညွတ်တောင်းမှပါတယ်အခုတရုတ်မြန်မာနယ်စပ်ကုံသွေးရေးအခြေအနေကိုကြည့်ကြရအောင်ပါရှင်တရုတ်မြန်မာနယ်စပ်ကုံသွေးရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့လာရှိုမူဆယ်ပြည်တော်စုလမ်းဟာမကြသေးခင်ကကိုကန့်ဒေတာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေရော့ကျခဲ့ပေမဲ့အခုခါမှာတော့အခြေအနေပြန်လဲတည်ငြိမ်စပြူလာနေပြီးကုံသွေးမှုတွေပုံမှန်ပြန်ဖြစ်လာနေပြီလို့ဒေတာကန်ကုံသွေးတွေကပြောပါတယ်နယ်စပ်ကုံသွေးရေးရဲ့တခြားလမ်းတစ်ခုဖြစ်တဲ့ချင်းရွှေဟော်ဘက်ကတော့ကိုကန့်ဒေတာတွင်တိုက်ပွဲတွေမငြိမ်သက်သေးတဲ့အတွက်ကုံသွေးမှုကျဆင်းနေဆဲဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ဒေတာနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ14ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမှုဆဲလမ်းပိုင်းပေါ်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေတာလောက်ကင်မြို့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုံသွေးရေးရဲ့အဓိကကြတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုံသွယ်မှုအခြေအနေဟာကျဆင်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့လာရှုံမူဆယ်ပြည်အောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လဲတည်ငြိမ်လာတာကြောင့်ကုံတင်ရင်အဝင်ထွက်တွေမြင့်တက်လာတယ်လို့မူဆယ်မြို့တတိကုံစီတိုင်းအတွင်းရင်မူဦးဆိုင်ခမောင်ကပြောပါတယ်
ရက်တွေကဟို900 600လောက်ဝင်တဲ့နေသားကနေဒီနေ့သားအစည်းရေဟာလောက်1500လောက်ဝင်လာအရင်ရက်တွေကဒီလမ်းမှာနည်းနည်းအထစ်သေးအငေါငေါမတွားရဲမလာရဲနဲ့လေနောက်ပြီးတော့လုံခြုံမှုအခြေအနေမကောင်းဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကသားသားထားတော့နည်းနည်းပြန့်ကြတာလမ်းမှာဒီနေ့တော့အကုန်ဖွင့်ချပလိုက်လုံးချုံမှုကောင်းလာတဲ့သဘောပေါ့နော
်ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ချိန်15ရက်နေ့မှာတော့တိုက်ပွဲ2ချိန်ဖြစ်ခဲ့တယ်လို့16ရက်နေ့ကတော့ကားတွေကိုရပ်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူတာတွေရှိခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လည်းဦးဆိုင်ခမောင်ကပြောပါတယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်
။တိုက်တုံးပဲတိုက်တုံးလေ။အာသူတို့ကပြည်တော်ပြည်ပါတယ်။အတန်းကဘုံဘုံဘုံဘယ်နာလည်းမသိတော့နေရာနေရာအောင်ပဲပြောတာပဲ
။ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရကြံ့မတော်ကရန်လုံကျိုင်းအနီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အနီးအနားကိုကိုကန့်ကျပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံသွေးရဲစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်တာကြောင့်ကားဝင်ထွက်တွေညှင်းနေခဲ့ပြီးတရက်ကိုကုံသွေးမှုပမာဏအမေရိကန်ဒေါ်လာ1,000,000လောက်ကနေ5,000,000အထိကျဆင်းခဲ့ပါတယ်ဒီလိုကျဆင်းခဲ့ပေမဲ့ဒီကနေ့အထိတော့ကုံသွေးရဲအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုံသွေးရဲစခန်းကညွှန်ကြားရေးမှူးဦးမင်းအောင်အေးကပြောပါတယ
်ဟိုကုံသွေးမှုကအမြင်လောက်မရှိပါဘူးကျွန်တော်တို့အော်ဖာရှိတဲ့ကိုကုံလေဂျင်းတွားလာလာတော့ရှိတယ်။လုံးဝရက်တက်တာမရှိဘူး။ဒီတော့မှကိုတက်ပွဲကြီးနဲ့ဖြစ်တာလည်းမရှိပါဘူး
။ကုံလုံမျိုးကဒေသခံတယောက်ကလည်းမြမပြည်ဘက်ကနေပြောင်းနေကြံတင်ပို့တာရှိပေမဲ့အခြေအနေဟာအရင်အတိုင်းတော့မရှိသေးကြောင်းပြောပါတယ်
။လေသားကုံစီဟိုကျွန်တော်ဗမာကြီးကလာတော့ပြောင်းသားကြီးပဲလာတယ်။ပြောင်းဆက်နေပြီ။ကျန်ကျန်ကားတော့ဒီဒေသကလည်းတောင်ပေါ်တောင်ပေါ်ကြံနေတာတယောက်ကြီးကျန်ဖက်အောင်ပို့တာပေါ့။အဲလူကြီးကလည်းပုံမှန်သွားတယ်ဒီကျော်ကခကြီးတွေသွားလာပုံမှန်သွားပါတယ်ကော။အဲကုံကားကျတော့ကျွန်တော်နည်းနည်းဒီဘက်ကပြည်ပြည်ကျော်တယ်လက်လို့ရပါဘူးနော်။ခါအိမ်သွားတော့သိမရှိတာပါနော်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေဆက်ကုံသွေးကြီးကျဆင်းခဲ့တယ်လို့အဲ့ဒီဗန္ဒာရေးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုံသွေးမှုတန်ဖိုးဟာအမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်း စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုကြာစင်းတာကတော့လက်နက်ကင်တိုက်ပွဲတွေအပြင်တရုတ်အာဏာပိုင်တွေကတရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင့်လည်းပါဝင်တယ်လို့တုံ့တက်ထားပါတယ်
ကမှုသောပြပြခဲ့တာပါရှင်အခုမြန်မာငြိမ်းချမ်းရေးအတွက်အမေရိကန်ဝါရှင်တန်မြို့တော်ကဆွေးနွေးပွဲကိုအလှည့်ပေးပါမယ်မြန်မာနိုင်ငံမှာအယတအစိုးရတာဝန်ယူခဲ့တာတစ်နှစ်ပြည့်ခဲ့ပြီမြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ဆောက်မှုဟာအခက်အခဲတွေအများကြီးရှိနေသေးပြီးအယက်ဖက်စစ်ဖက်ဆက်ဆံရေးဟာလည်းအတိမ်ဆောင်းမခံတဲ့အခြေအနေမှာရှိတယ်ဆိုပြီးမြန်မာအရေးလေလာသူတွေသုံးသပ်ကြပါတယ်မနေ့ကဝါရှင်တန်မြို့တော်ငြိမ်းချမ်းရေး Institute မှာ Peace and Conflict in Burma မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်ပခါဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာရသားအစိုးရတာဝန်ယူပြီးဒီနေ့ကြာမှာပဲရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းနိုင်ငံတကာကပြောဆိုနေတဲ့အချိန်မြန်မာနိုင်ငံမြောက်ပိုင်းနဲ့ရှေ့မြောက်ပိုင်းတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားလက်နက်ကိုင်ပဋိပက္ခတွေပြန်လည်ပေါ်ပေါက်နေတာတွေနဲ့ပတ်သက်ပြီးအများအာရုံစိုက်နေတဲ့အချိန်ဖြစ်နေပါတယ်အထူးသဖြင့် USIMB အမေရိကန်ငြိမ်းချမ်းရေး Institute မှာမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကျင်းပတဲ့နေ့မှာပဲရခိုင်ပြည်နယ်အတွင်းပြည်ပခါတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရေးကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအနန်ရဲ့အကြံပေးကော်မရှင်ကအစီရင်ခံစာထုတ်ပြန်တဲ့နေ့နဲ့လည်းတိုက်ဆိုင်နေပါတဲ့ဒါကြောင့်လည်းဒီအစီရင်ခံစာနဲ့ပတ်သက်လို့ခန်းနာကိုတက်ရောက်လာတဲ့အမေရိကန်ပြည်သူ့ဆိုင်ရာမြန်မာတမတ်ကြီးဦးအောင်လင်းက VOA ကိုအခုလိုတုံ့ပြန်ပြောဆိုပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျီနီဘာမှာပြုလုပ်တဲ့လူခွင့်ရေးကောင်စီရဲ့အစည်းအဝေးကနေဆုံးဖြတ်ထားပြီးဖြစ်ပါတယ်။အခုအချိန်မှာဆိုလို့ရှိရင်တီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မတီမလိုလားဘူးမလိုအပ်ဘူးဆိုတဲ့ဟာကိုအလုံးအနေပြီးတော့ဆုံးဖြတ်ထားပြီးတော့ကျွန်တော်သိရှိရပါတယ်။ဒီနေ့မှာပဲကျွန်တော်တို့ရဲ့ကိုဖီအနန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မတီကြားပြစီရင်ခံစာထွက်ပါတယ်ဒီစီရင်ခံစာနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ဒီဥစ္စာသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတယ်အပြုသဘောဆောင်တဲ့အချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာတွေရှိပါတယ
်နိုင်ငံတကာရဲ့စိုးရိမ်မှုတွေရှိနေပြီမဲ့လည်းအရင်ခေတ်ဆက်ဆက်ငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့နိုင်စားရင်အောင်မြင်မှုတွေရနေတယ်လို့မျှော်လင့်ချက်လဲထားနိုင်တဲ့အကြောင်းမြန်မာငြိမ်းချမ်းရေးကော်မရှင်ကြံပေးကော်မတီဥက္ကဋ္ဌဦးအောင်ကြည်ကလည်းVOA ကိုပြောဆိုသွားပါလေ
အခုကြားတဲ့အခါကျတော့ကျွန်တော်တို့မှအဲ့ဒီတုန်းကခြုံရင်းချက်တွေကိုဟုတ်လားပြန်ပြီးတော့နှိုင်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်တို့ရဲ့အခြေအနေကကောင်းတယ်။ဘာကြောင့်လဲဆိုတော့89ခုနှစ်တုန်းကဘာကြောင့် political dialogue ကိုမလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်စရာရှိတယ်။နော် legitimacy ပေါ့နော်။အဲ့တော့မေးခွန်းထုတ်စရာရှိအခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲ legitimacy ဒီတွင်မှာပြပမှာရောအကောင်းဆုံးရတဲ့အနေထားဖြစ်တယ်နောက်တစ်ခါ63လုံးကလို့လည်းပဲကျွန်တော်တို့ဟိုတင်းပေါ် high demand မဖြစ်ဘူးတက်မိုကရက်ကလည်းဘာလဲပြော federalism ကိုအတိုင်းအတာတစ်ခုထိသူကလက်ခံတယ်เนาะနောက်တစ်ဖက်ကလည်းပဲဟိုတိုင်းရင်းသားတွေဘက်ကလည်းပဲကနော်လေဘောခွဲထွက်ရေးတော့ဥစ္စာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော်လေးဟိုဆွေးနွေးရတဲ့အလားအလာကောင်းတဲ့အနေထားပေါ့နော်ဆွေးနွေးလို့ဖြစ်နိုင်တယ်ဆိုတဲ့အနေထားပေါ့ဒီအဓိပ္ပာယ်မျိုးရှိပါတယ်နောက်တစ်ခါခုန shake ကလည်း weakness ကရှိဘူးတမတော်နဲ့ဟလာအစိုးရနဲ့ပြည်ပြည်လဲလဲနဲ့ညီနိုင်နိုင်နဲ့တော့လုသွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအားနည်းချက်ကမရှိဘဲနဲ့ဖြစ်သွားနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့ကဟိုဆွေးနွေးညီတဲ့လုပ်ငန်းစဉ်တွေမှာညှော်လင့်ချက်တွေများရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဒီလိုညီချင်းရေးအတွက်ညှော်လင့်ချက်တွေထားနိုင်ပြီဆိုရင်ပဲလေအောင်မြင်ဖို့ဆိုရင်တက်ခဲမှုတွေရပ်ဆဲဖို့လိုတဲ့အကြောင်းကချင်ဒေသအတွင်းပြည်သူတွေဖွံ့ဖြိုးရေးနဲ့ညီချင်းရေးလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေတဲ့ Shalom Foundation အဖွဲ့ညွှန်ကြားရေးမှူး Channel Letter ကလည်း VOE ကိုပြောဆိုသွားပါတယ
်ဒေသခံပြည်သူတွေကတော့သူတို့ရဲ့နေတူတကွာပေါ့လေတွေ့ဆုံနေရတဲ့အနေအထားကိုကြည့်ပြီးဒီ process ကတကယ်ပဲညီချင်းရေးကိုပေါ်ဆောင်လားမပေါ်ဆောင်ဘူးလားဆိုတဲ့အခြေအနေကိုပဲသူတို့အပြေထုတ်တာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိရင်ကချင်ပြည်နယ်မှာတကယ်ပဲအခုလုပ်နေတဲ့ညီချင်းရေး process ဟာတကယ်ပဲစစ်မှန်တယ်မစစ်မှန်ဘူးဆိုတာနေ့တိုင်းသူတို့တွေ့ကြုံနေရတဲ့ဟိုတိုက်ခိုက်မှုအခြေအနေထွက်ပြေးသိမ်းဆောင်နေရတဲ့အခြေအနေကိုကြည့်ပြီးတော့ပဲဒီ process ကတော့ပါတဲ့နဲ့မပါတဲ့မှုဆိုတော့အပြေထုတ်ကြတာပေါ့လေအဲ့တော့ယုံကြည်မှုကတော့ဟိုတိုက်ခိုက်မှုအခြေအနေတွေ
ရောက်သွားနေလေတိုက်ခိုက်မှုအခြေအနေတွေမရှိတော့ဆိုလို့ရှိရင်ဒီ process ပေါ်ယုံကြည်မှုရာပို့ပြီးတော့အားကောင်းလာမှာဖြစ်ပါတယ်။ညီငယ်ရေးအတွက်အာမခံနိုင်မှုဆိုရင်တိုက်ခိုက်မှုတွေရပ်ဆဲဖို့ရည်ကြီးဆုံးဆိုတာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးအောင်လည်းဖြစ်USIB အမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့ထိတ်တန့်ကြံပေးတာမတ်ကြီးဒေါက်တာမစ်ချေကလည်းသဘောတူပါတယ်။သူကမြန်မာပြည
to the government it's up to
they go show twe bi tai le khat khe de long ngan sin ma aso ya tkhu de ga song phyat lo ma ya de lo tacha tat san ya apwe zi rwe sit tat dai yin da lan na kai apwe rwe dai yin da pi du rwe paw ma be mi ti ni de kaisa le ma hou paw shin na ga aso ya lo jin da law ta ne twin to tat mu ma ya ga paw to tat mu go myan myan san san phit se jin ne di tha ma ga po bi aung yin se jin ne a pyin ga lu rwe sait pyat da rwe shi ni ba de jano ro sait she bo lo ba de ဒုတိယအကြိမ်ပေလုံညီလာခံမှာတော့အခြေအနေတွေပိုကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။မြန်မာပြည်ငင်းချမ်းရေးလုပ်ငန်းစဉ်အားအခက်အခဲနဲ့စိန်ခေါ်မှုတွေရှိနေသေးပဲဆိုတော့ဆွေးနွေးပွဲမှာတယောက်ဆွေးနွေးသူတွေကအတိအမှတ်ပြုပြောဆိုကြပါတယ်။မြန်မာနိုင်ငံဆရာအမေရိကန်တမ်မကြီးအောင်ဒဲရီမစ်ချယ်ကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးငင်းချမ်းရေးအောင်မြင်မှုအတွက်အမေရိကန်ပြည်ထောင်စုကကူညီမယ်ဆိုရင်တောင်တကယ်တမ်းအောင်မြင်အောင်လှုပ်ဆောင်ဖို့ကမြန်မာပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဆိုတော့ဆွေးနွေးပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
တော်ရရှင်များရှင်ဝန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆောင်မြို့သားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။တဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်စားစားမလုပ်ခဲ့တာလားတိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VUA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VUA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်။
မြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တီးခံပေးတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့် CIA အရအရေးယူဖို့နီလာနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရအလားအလာကောင်းနေတဲ့အနာဂတ်ကိုဖန်တီးဖို့တခုတည်းတော့နီလာကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပက်ထိန်တက်ဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့လူအစုလိုက်အပြုံလိုက်သေးသေးတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွံ့လွှတ်ရမယ်ဆိုတာနားလည်ရလိမ့်မယ်လို့လည်းဝန်ကြီး Tillerson ကတောင်ကိုရီးယားနိုင်ငံမြို့တော် Seoul မှာသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံဝန်ကြီးရောင်ပြောင်စီးနဲ့ပူရဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတယ်လီဆန်ကအထူးချံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မယ့်နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောပါရယ်။နယူးယောက်မြို့ကသမ္မတထရမ့်ပိုင်တဲ့ထရမ့်တာဝါအဆောက်အဦကြီးထက်ကဖုန်းလိုင်းတွေကိုသမ္မတဟောင်းဘရက်ဥပမာကကြားကနေခေါ်နှာထောင်းခဲ့တယ်ဆိုရဲသမ္မတထရမ့်ရဲ့ဆွဆွဲချက်အတွက်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ပီရောကဆက်လက်ရည်တည်နေပါတယ်။ဖုန်းခေါ်နှာထောင်းတဲ့အဖြစ်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုစလုံးရဲ့ထောက်လိုင်းရေးကော်မတီဝင်ထိတ်တန့်လွှတ်တော်အမတ်တွေကပြောတဲ့အတိုင်းအောင်သမ္မတထရမ့်ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေတာလဲဆိုတာကြာရာပြင်းနေ့ကအင်ပီရောသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကလည်းမေးခွန်းထုတ်ခဲ့ကြပါတယ်။
တောက်ကြနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်သောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.